မလေးတိုင်းဒေသကြီးပြင်ဦးလွင်အနီးစခန်းသားမှာဒီနေ့မနက်ကစစ်လင်းတစ်စင်းပြတ်ကျခဲ့လို့12ဦးသေဆုံးပြီးတော့2ဦးဒဏ်ရာရရှိတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါရယ်ပြင်ဦးလွင်မှာဆောက်လုပ်ထားတဲ့ပရိယတ်တိစာတင်တိုက်ပနက်တော်တင်အခမ်းအနားသွားစဉ်အနီးစခန်း၄စိတ်နားမှာလင်းပြတ်ကျခဲ့တာဖြစ်ပြီးတော့ဈေးကုန်းဆရာတော်ပါဝင်စစ်မှုထမ်းတွေသေဆုံးခဲ့ပါရယ်ဒီကြောင့်ကိုတော့ VOA သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါရယ်ခင်ဗျာ
ဒီနေ့မနေ့၈နာရီခန့်မှာပြည်ဦးလွင်မြို့နယ်အနီးစခန်းလေစိတ်နားကဒါမနီဆက်ရုပ်ဝင်းထဲမှာတမတော်ပိုင်းလေရင်တစီပြတ်ကျခဲ့ပါတယ်။နေပြည်တော်ကနေပြည်ဦးလွင်ကိုသွားတဲ့လေရင်ပေါ်မှာဈေးကုန်းဆရာတော်ဒေါက်တာဗတ်တန်တကဝတာရအပါဝင်တန်ခါအလှူရှင်၈ဦးနဲ့လေရင်မှုသား၆ဦးစုစုပေါင်း14ဦးပါသွားခဲ့ပါတယ်။ပြည်ဦးလွင်မြို့နယ်၃000ကျေးရွာအုပ်စုကြောက်ဖြာဒိုးကျေးရွာမှာဆောက်လုပ်မဲ့မဟာဝိတုဒ္ဒယာမဈေးကုန်းပရိုက်တိစာတင်တိုက်တွေ့ပနက်တော်တဲ့အခမ်းအနားအတွက်တွားစဉ်လေရင်ပြတ်ကျပြီး12ဦးသေဆုံးသွားခဲ့ပါတယ်။လေရင်ပြတ်ကျတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ်
။ဆရာတော်ကြီးကကျွန်တော်တို့တန်ဃာတော်များအပေါ်မှာအလူရှင်7ဦးပေါ့ပြီးရင်လေရင်အမှုရမ်း6ဦးပါတဲ့လေရင်ဖြစ်ပါတယ်။ဒီနေ့မနက်9နာရီမှာနေပြည်တော်လေစိတ်ကနေအနည်းစခန်းလေစိတ်ကိုပါတယ်။မနက်7နာရီတော့မှာအနည်းစခန်းလေစိတ်နားလေးရှင်းတယ်နေပါတော့ကျွန်တော်အဲ့ဆဲနားလေးမှာရှိတဲ့အမလေးစိတ်ကိုလည်းရှိတောင်းပေမိတာလေးရတော့မှကျွန်တော်တို့ပြတ်တာလည်းရှိပါလိမ့်မယ်။လေမှာပါသွားတယ်ကျွန်တော်တက်ကြကြီးတူရဲ့အပြတ်သားတူနှစ်ဦးကိုကယ်ဆယ်နိုင်ခဲ့လို့ကြာကျွန်တော်တို့တမတော်စေရင်ကိုပို့ဆောင်စကူတာပေးလေးရှိပါတယ်။အကျန်တဲ့လူတွေကတော့ကျွန်တော်တို့ဒီနှစ်ဦးပဲကယ်ဆယ်နိုင်ပါမယ်ဗျ။အဲ့ပေါ်မှာပါလာ14ယောက်ဖြစ်ပါလေဗျ
။လေမှုသား6ယောက်ထဲမှာတမတော်ရရှိတွေပါနိုင်တယ်လို့ဗိုလ်ချုပ်စော်မင်းတို့ကအခုလူပြောပါတယ်။
တော့ခုနကတော့လေအမှုသား6ဦးထဲမှာလည်းပါပါလိမ့်မယ်။အဲ့မှာဟိုကျွန်တော်တို့လေရင်ကမောင်းတဲ့လူတွေကတော့တမတော်အရာရှိတွေပဲမောင်းလာပါလေ
။ဒီနေ့မနေ့ကလေရင်ပြတ်မကျခင်အိမ်ပေါ်လေရင်ပြန်သွားတာသတိထားလိုက်မိတဲ့အနည်းစခန်းနားနေသူကအခြေအနေကိုခုလူပြောပြပါတယ်
။မနေ့က7နာရီနဲ့7နာရီခွဲကြာလောက်ပေါ့နော်။သမင်းစားနေကြတာအိမ်ထဲမှာအိမ်မှာသမင်းဝိုင်းမှာပေါ့။ဒီများနိမ့်နိမ့်လေးပြန်သွားတယ်။တော်တော်ကိုနိမ့်တယ်။ခါလိုက်ပြန်လို့ရှင်သူတို့ကချင်းရှူတော့တော်တော်လုံလုံကနေပြီးတော့မှကိုယ်ပတ်ပြီးတော့မှပြန်လာလေ။ဒါပေမဲ့ဒီမနေ့ကတော့မြူတွေကတအားအောင်နေလား။အဲ့တော့အိမ်ကောင်မိုးပေါ်ကနေပြီးတော့ပြန်သွားပြီးသူကလေရင်ခွင်းအမှတ်နဲ့ဆင်းလိုက်တာလားမသိဘူးအဲ့ဒီသမနီဆေးရုံဝင်ထဲမှာကြာသွားတာသမနီဆေးရုံဝင်ကလည်းဟိုကနေတော်တော်နီးတယ်နောက်တနေ့လောက်နေတော့လိန်မြန်ပြက်ကြတဲ့သတင်းကြားတာပဲဒါပေမဲ့သူတို့အဲ့ပြက်ကြတော့လေဝုန်းနိုင်တယ်လည်းမကြဘူးတိတ်မဝေးပေမဲ့လေအตาလေးရှော့ဆင်းသွားလာလားဘလို့ပုံစံမျိုးနဲ့လဲတော့မသိဘူ
းစိုးွားတဲ့ရာသီဥတုကြောင့်စစ်လေရင်ပြက်ကြတာလို့စစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရတူတူအခြေအနေနဲ့ပတ်သက်လို့ပြည်ဦးလွင်မှာနေသူကအခုလိုပြောပြပါတယ
်။လေညာကတော့ဘယ်လိုပေါ်ရတူတူမကောင်းတဲ့အခြေဆင်းတော့လေပထမပြစ်ချပါတော့ပေါ့။မင်းကရတူတူကမိုင်းနေတာပေါ့။ပုံမိုင်းနေတာပေါ့။ဟိုမိုင်းနေတော့မိုင်းနေတော့ဆင်းတဲ့အခါမှာမမြောက်တော့တဲ့တကယ်မကြည့်ဝဲတယ်တဲ့ဝဲပြီးတော့ဆင်းကမမြောက်ဘူး။နောက်ပတ်ပြီးကြိုးစားကြည့်နေဆိုတော့အခြေပြစ်ချတော့ပဲ
။2019ခုနှစ်ဇွန်လ9ရက်နေ့ကတမရောပိုင်းရှန်စီဝိုင်း FF200မျိုးစားလေရင်တစီတဝယ်မျိုးတွင်ပြတ်ကျသွားခဲ့ရမှာလေရင်ဖွဲ့ဝင်14ဦးခရီးသည်100ဦးစုစုပေါင်း122ဦးသေဆုံးခဲ့တဲ့ဖြစ်စဉ်ပြီးရင်ဒီနေ့လေရင်ပြတ်ကျမှုမှာအများဆုံးသေဆုံးတာဖြစ်ပါတယ်ခင်ဗျာ